လေဗနွန်နိုင်ငံဘေရုတ်မြို့တော်ခရစ်ယာန်ရပ်ကွက်တစ်ခုအတွင်းကားထောင်ပုံပောက်ကွဲတဲ့အတွက်ရှေးဦးထက်မနည်းဒဏ်ရာရရှိကြောင်းလေဗနွန်ရဲကပြောကြားပါတယ်။စနေနေ့ညကဘေရုတ်မြို့ရဲ့ဆက်မှုရပ်ကွက်ဖြစ်တဲ့ဒင်ကွင်းနေရပ်ကွက်မှာဖြစ်ပွားတဲ့အဲ့ဒီပောက်ကွဲမှုကြောင့်အဆောက်အုံတချို့လည်းမီးလောင်ကျွမ်းသွားပါတယ်။ဒါဟာဘေရုတ်မြို့ရောမဒရင်ဘတ်တစ်ခုအတွင်းမှာတတိယအကြ လေဗနွန်နိုင်ငံမှာနိုင်ငံရေးမငြိမ်မသက်မှုတွေဖြစ်ပေါ်ခဲ့ပါတယ်။ဒီတပ်ဖြတ်မှုအတွက်လေဗနွန်နိုင်ငံသားအများအပြားကစီးရီးယားနိုင်ငံကိုပြစ်တင်ပါတယ်။ဒါပေမဲ့စီးရီးယားကသူပါဝင်ပတ်သက်ခြင်းမရှိတဲ့အကြောင်းညင်းဆိုပါတယ်။စီးရီးယားဟာကမ္ဘာဖိအားပေးမှုကြောင့်လေဗနွန်မှာထားရှိတဲ့သူ့ရဲ့တပ်အများအပြားနဲ့ထောက်လှမ်းရေးတပ်တွေကိုပြန်လည်ရုပ်သိမ်းရရှိပါတယ်။